ိုဝင်မလ9ရက်နေ့ကစတင်ပြီးတော့ကော်မရှင်ကမဲဆန္ဒရှင်စည်းရုံးတွေကိုလိုက်လံကောက်ခံနေရလို့သိရပါတယ်ရှင်။ဘယ်နေရာတွေကိုစတင်ကောက်ခံနေရလဲရှင်
။ဟုတ်ကျွန်တော်တို့ကအဆင့်၄ဆင့်နဲ့ကျွန်တော်ဆောင်ရွက်သွားမှာဖြစ်ပါတယ်။ပထမဆင့်ကိုကျွန်တော်တို့2014ခုနှစ်နိုဝင်ဘာလနေပြီးတော့ဒီဇင်ဘာလအထိပါခင်ဗျာ။ဒုတိယဆင့်ကတော့ကျွန်တော်2014ခုနှစ်ဒီဇင်ဘာလနေပြီးတော့2015ခုနှစ်ဖေဖော်ဝါရီလအထိမှတ်ထားပါတယ်။နောက်တစ်ခါတတိယဆင့်ကတော့2015ခုနှစ်ဇန်နဝါရီလနေပြီးတော့မတ်လအထိမှတ်ထားပါတယ်။နောက်စတုတ္ထဆင့်ကတော့2015ခုနှစ်ဖေဖော်ဝါရီလနေဧပြီလအထိဆောင်ရွက်ဖို့ရထားရပါတယ်။ဟုတ်ကဲ့အခုပထမအဆင့်နဲ့ရန်ကုန်တိုင်းဒေသကြီးအတွင်းမှာရှိတဲ့မြို့နယ်10မြို့နယ်မှာကျွန်တော်တို့စပြီးတော့လုပ်ဆောင်ပါမယ်။ကျွန်တော်တို့ရန်ကုန်တိုင်းဒေသကြီးကော်မရှင်ဖွဲ့ကွဲဥက္ကဋ္ဌနဲ့ဤတိုင်းတိုင်ပင်ပြီးရွေးချယ်ထားတဲ့မြို့နယ်တွေကတော့စိတ်ကမ်းမြို့နယ်၊တကုံမြို့နယ်၊လတာမြို့နယ်၊စိတ်ကြီးခနောင်တို့မြို့နယ်၊တောက်တရားမြို့နယ်၊လမ်းမတော်မြို့နယ်၊ဘုဒ္ဓထောင်မြို့နယ်၊ပဇွန်တောင်မြို့နယ်၊ဒေါ်ပုံမြို့နယ်နဲ့ကမာရီမြို့နယ်ဖြစ်ပါတယ်
။ဒုတိယအဆင့်တတိယအဆင့်သဒ္ဒါအဆင့်တွေကိုဘယ်မြို့နယ်တွေမှာလုပ်သွားမှာလဲဆရာ
။ကျွန်တော်ဒုတိယအဆင့်ကိုမြို့နယ်ပေါင်း41မြို့နယ်မှာဆောင်ရွက်မှုရထားပါတယ်ခင်ဗျာအဲ့41မြို့နယ်ရဲ့ရန်ကုန်တိုင်းဒေသကြီးက14မြို့နယ်ပေါ့မန္တလေးတိုင်းဒေသကြီးက15မြို့နယ်နေပြည်တော်ကောင်စီက6မြို့နယ်ရှမ်းပြည်နယ်တောင်ပိုင်းက6မြို့နယ်ကျွန်တော်ရထားပါတယ်ကျွန်တော်တို့အဲ့ဥစ္စာနဲ့ပတ်သက်ပြီးတော့မြို့နယ်အတိအကျတော့ကျွန်တော်တက်ဆိုင်ကော်မရှင်ဖော်ကွဲဥက္ကဋ္ဌရင်းနဲ့ညှိနှိုင်းတက်ပြီးမှရွေးချယ်သွားမှာဖြစ်ပါတယ်ခင်ဗျာ
ရန်ကုန်မန္တလေးရှမ်းပြည်နယ်နေပြည်တော်တွေပြီးရင်ရောဘယ်နေရာတွေမှာထပ်မံပြီးတော့ကောက်ခံသွားမှာပါလဲရှင်
အဲ့အဲ့ပထမအဆင့်နဲ့ဒုတိယအဆင့်မှာရရှိတဲ့အတွေ့အကြုံပေါ်မူတည်ပြီးတော့တတိယအဆင့်နဲ့စုံစမ်းအဆင့်မှာဆောင်ရွက်မြို့နယ်တွေကိုတိုင်းဒေသကြီးပြည်နယ်နေပြည်တော်ကော်မရှင်ဖွဲ့ကွဲဥက္ကဋ္ဌတွေနဲ့ညှိနှိုင်းတန်ပင်ပြီးတော့ရွေးချယ်သွားဖြစ်ပါတယ
်။ဆရာတို့အနေနဲ့မဲဆန္ဒရှင်စည်းရုံးတွေကိုဘယ်လိုပုံစံတွေကောက်ခံသွားမှာလဲရှင
်။ကျွန်တော်တို့ကဒီဥစ္စာကိုကျွန်တော်တို့အုပ်ချုပ်မှုရုံးမှာရှိတဲ့အိမ်တော်စုစင်းပေါ့နော်။အဲ့အိမ်တော်စုစင်းနဲ့နေပြီးတော့ကျွန်တော်တို့ဆက်ရှင်နဲ့ပြည့်တဲ့လူကျွန်တော်တို့ကယူမှာပေါ့နော်အဲ့တော့ကျွန်တော်တို့ဘယ်လောက်ထိကျွန်တော်ယူမှန်းထားလဲဆိုတော့30ရဲ့7လ2015ရဲ့နေ့မှာဆက်ရှင်နဲ့ပြည့်မဲ့လူအထိကျွန်တော်တို့ကယူမှန်းပြီးတော့ကျွန်တော်ယူမှာဖြစ်ပါတယ
်ဒီအုပ်ချုပ်ရေးမှုရုံးတွေရရတဲ့စည်းရုံးတွေရရောမြေပြင်အခြေအနေနဲ့ကိုက်ညီနိုင်မဲ့အနေအထားရှိတဲ့သဘောလားရှင
်ဟုတ်ကဲ့ကျွန်တော်တို့တက်ဆိုင်ပြည်ရေးဝန်ထမ်းတို့ကျွန်တော်ဒီအုပ်ချုပ်ရုံးတွေမှာရှိတဲ့အိမ်တော်စင်းတွေကို up to date ဖြစ်အောင်လို့ကျွန်တော်တို့ဆောင်ရွက်ထားရှိပြီးတော့ကျွန်တော်ညှိနှိုင်းကြောင်းကြားထားပြီးဖြစ်ပါတယ
်ဒီ2010နဲ့ပေါ့နော် 2012 ဂျာဖြတ်ရွေးကောက်ပွဲတွေမှာမဲစင်းတွေမှာတည်တဲ့လူတွေပါခဲ့တာတွေလည်းရှိပါရှင့်ဒီလာမယ့်ရွေးကောက်ပွဲမှာကျတော့ဒီလိုကိစ္စတွေမဖြစ်အောင်ဆရာတို့အနေနဲ့ဘယ်လိုများကြိုတင်ဆောင်ရွက်သွားမလဲရှင့
်အဲ့ဒါနဲ့ပတ်သက်ကျွန်တော်အခုအခြေခံမဲစင်းကျွန်တော်ယူမယ်ကွန်ပျူတာလည်းကျွန်တော်ထွက်မယ်ပြီးလို့ရှိရင်အဲ့ဒါတွေကိုကျွန်တော်တို့ရက်ွက်တွေမှာအခြေခံမဲစင်းကိုကျွန်တော်ကတ်ထားပြီးကြီးညာပေးပါမယ်ခင်ဗျာပြီးရင်အဲ့မှာရက်ွက်မှာရှိတဲ့သူတွေကသူတို့တောင်းဆိုလာတွေကောက်ွက်လာတွေပြင်ဆင်လာရင်လည်းကျွန်တော်တို့တင်သွင်းဖို့နည်းရည်တွေတတ်မှတ်ပြီးတော့သူတို့ပြင်ဆင်ခိုင်းပေးပါမယ်ခင်ဗျာဥပမာတေဆုံတဲ့လူပါတယ်ဆိုတာဒါတေဆုံတဲ့လူတွေကကျွန်တော်အင်နောဇင်းကိုအခြေခံထားတဲ့အင်နောဇင်းမှာလက်တွေ့ပြင်းမှာကွယ်လွန်သွားတာမှန်တော့လေကျွန်တော်ဒီဘက်မှာလာပြီးတော့ပေဆုံးတဲ့ဥစ္စာကို तू ကမဖြစ်ထားဘူးဆိုတော့ဒါတော့ပါနေမှာပဲခင်ဗျာ
ရွေးကောက်ပွဲကာလမှာမီဒီယာတွေလိုက်နာရမယ့်စီးမြင်စည်းကမ်းတွေကိုလည်းကော်မရှင်ကမီဒီယာတွေနဲ့ပူးပေါင်းပြီးတော့အလုံယုံဆွေးနွေးပွဲလုပ်မယ်ဆိုပြီးတော့လည်းပြောထားတာမျိုးရှိပါရှင်အဲ့ဒါကရောဘယ်တော့လောက်လုပ်ဖြစ်မလဲရှင်
ကျွန်တော်တို့ကတစ်ဆင့်မြစ်စင်ကျွန်တော်သွားနေပါတယ်ခင်ဗျအခုပထမအဆင့်ကျွန်တော်ဆေးဆူနဲ့ကျွန်တော်ညှိတဲ့အဆင့်တော့ကျွန်တော်ရှိတာပေါ့နော်ဆေးဆူပြီးကျွန်တော်မီဒီယာပြီးကျွန်တော်နိုင်ငံရေးပါတီစသဖြင့်ကျွန်တော်သွားကြမှာပါခင်ဗျနောက်ဆုံးကျွန်တော်တို့ဟိုအထီးပေါ်ပြောမှန်းတာပေါ့ဒီကောပဲစောင့်ကြည့်လေးတာ observer ပေါ့အဲ့ဒီကျွန်တော်ရည်ရထားပါတယ်ခင်ဗ
ျလာမယ့်နှစ်အောက်တိုဘာလနဲ့နိုဝင်ဘာလမှာကျတော့ရွေးကောက်ပွဲဖြစ်မယ်ဆိုပြီးတော့ပေါ့နော်ကြေညာထားလည်းရှိတဲ့အခါကျတော့မဲဆန္ဒရှင်စည်းရုံးတွေကိုကျတော့ဘယ်တော့လောက်အပြီးကောက်ခံသွားမလဲဆရာ
ကျွန်တော်တို့ကရွေးကောက်ပွဲကိုအောက်တိုဘာနောက်ဆုံးပတ်နေ့နှုန်းမှာပထမပတ်မှာလုပ်မယ်လို့ကျွန်တော်တို့ခန့်မှန်းပြီးကျွန်တော်ပြောကြားထားတာပါခင်ဗျာ။ဒီနေ့မှာရွေးကောက်ပွဲလုပ်မယ်ဆိုပြီးဆိုလို့ရှိရင်ကျွန်တော်ရက်ပေါင်း90ကြိုပြီးတော့ကျွန်တော်ကြီးညာပါတယ်ခင်ဗျာ။အခုကျွန်တော်ဒီအခြေခံမဲဆန္ဒရှင်စင်ကိုကျွန်တော်တို့က2015ခုနှစ်ဧပြီလမှာနောက်ဆုံးအပြီးတက်နိုင်တော့ကျွန်တော်ရထားပါတယ
်။ကြိုတင်မဲကိုတရားတို့အနေနဲ့ဘယ်လိုများဆောင်ရွက်ဖို့ပြင်ဆင်နေပါသလဲရှင
်။အဲ့ဒါတော့ကျွန်တော်တို့ဘယ်လိုခေါ်မလဲကြိုတင်မဲနဲ့ပတ်သက်လို့ကအဓိကတော့ဥပဒေနားမနေလို့အနေကျတွေရှိလို့ဖြစ်ပါမှာခင်ဗျာ။နော်အနေကျဆိုတာအဖက်ဖက်ကအားလုံးပေါ့နော်။စတန်ဒါမဲပေးတဲ့သူတွေဘက်ကရောတခြားတဆိုင်အဖွဲ့တွေကကျွန်တော်တို့အနေကျရှိကောင်းရှိပါမယ်။ဒါနဲ့ပတ်သက်ပြီးကျွန်တော်တို့2012ခုနှစ်ဂျာဖြတ်ရွေးကောက်ပွဲမှာကျွန်တော်တို့ကြိုတင်မဲနဲ့ပတ်သက်လို့ကျွန်တော်တို့အားလုံးတန်တရားကင်းရှင်းအောင်ကျွန်တော်ဆောင်ပေးနိုင်ခဲ့ပါတယ်ခင်ဗျာ
။ဒီမဲရောက်မှုတွေကိုမဲအသိပညာပေးတင်တန်းတွေကရောဘယ်တော့လောက်များပို့ချသွားမလဲဆရာ
။အဲကျွန်တော်အဲ့ပို့ချနိုင်မှုတွေလည်းကျွန်တော်ဆောင်နေပါတယ်ခင်ဗျာ။ဆောင်နေစေဖြစ်တဲ့ကျွန်တော်လည်းပုံမှန်လို့တော့မရသေးပါခင်ဗျာ။ရွေးကောက်ပွဲမတိုင်ခင်ကျွန်တော်တို့ရွေးကောက်ပွဲကျင်းပဖို့ကျွန်တော်ရပောက်90ကျော်ကြီးညမှာ哦အဲ့မတိုင်ခင်လည်းဖြစ်နိုင်ပါတယ်ခင်ဗျာ
ဆရာအခုလို့ဖြေကြပေးရဆရာ RF ရကျေးဇူးတင်ပါရှင့်
ဟုတ်ကဲ့ပါခင်ဗျာဟုတ်